ဦးဖြိုမင်းသိန်းအနေနဲ့လှဲကူးမြို့နယ်ကြက်ခိုင်ရဲနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်းတွေအပါအဝင်9ယောက်ကိုမလုံးပေးမဲဆွဲတယ်ဆိုပြီးပုံမှန်58ကကြီးနဲ့တရားစွဲတယ်ဆိုတာကိုသတင်းစာရှင်းလင်းပွဲလုပ်တယ်ဆိုတော့တရားစွဲတာအပြင်ဘာတွေသိစေချင်လို့သတင်းစာရှင်းလင်းပွဲလုပ်ရတာလဲရှင်
ကျွန်တော်တို့အကြီးကရွေးချယ်2ရက်ပါဒီရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲကျွန်တော်တို့ဖြစ်စေချင်တယ်ဒီအပြင်ရွေးကောက်ပွဲအကျိုးကာလကိုတည်ငြိမ်အေးချမ်းမှုဖြစ်စေချင်ပါတယ်အခုကျွန်တော်တို့မြို့နယ်မှာထုတ်ပေါ်လိုက်တဲ့အခြေအနေကတော့ပြောင်ပြောင်တင်းတင်းချူဖောက်မှုတစ်ခုကိုကျွန်တော်တို့ထောက်ပြပြီးဒီအခြေအနေကိုကျွန်တော်တို့ yes ကမှအခုဆွင့်တိုက်ကြလိုက်တာဖြစ်ပါတယ်ရုပ်စာကပုံမှန်58ကကြီးမှဖော်ပြထားတယ်ပေါ့နော်ရွေးကောက်ပွဲဆိုင်ရာအခွင့်အရေးတွေကိုမတရားသဖြင့်ရယူလိုတဲ့အသက်ပေါ့နော်ကျေးဇူးတုံ့ပြန်တဲ့တော်၎င်းပေါ့ဝေပစ္စည်းအစားအသောက်ယာတုအလုပ်ကိုင်နေရာရွှေပြောင်းပြီးခွေးရည်တစ်ခုခုပေးခြင်းသို့မဟုတ်တပေးခြင်းလက်ယူခြင်းပေါ့ဒီကိစ္စကိုကျွန်တော်တို့ကအဓိကထောက်ပြတာဖြစ်ပါတယ်ဒါဟာရွေးကောက်ပွဲလွတ်လပ်တရားမျှတမှုအတွက်လည်းအရေးကြီးတယ်လို့တစ်ဖက်ကနေပြီးရွေးကောက်ပွဲအကျိုးကာလတည်ငြိမ်ရေးအတွက်လည်းတော်တော်ကိုအရေးကြီးပါတယ်
အဲ့ဒီ9ယောက်လုံးကရောမဲဆွဲစီယုံတဲ့အခါမှာဘလို့မလုံးနေပေးပြီးမဲဆွဲလို့ပါလဲရှင်
ဘာလာကြည့်ရမှာ transformer ဘုံတစ်ခုကိုရက်ရွာရင်မွေရင်ဒီလျှက်စစ်ဝင်ကြီးဌာနရင်နဲ့အလူရှင်တွေကနေဝိုင်းပြီးတူထားတဲ့အိစာတစ်ခုကိုကြံ့ခိုင်ရေးပါတီကဆောင်ရွက်ပြီးတယ်ဆိုပြီးတော့ဆောင်ရွက်တဲ့အခြေအနေတရားဖြစ်ပါတယ်ရွေးကောက်ပွဲဆိုင်ရာအခွင့်အရေးကိုမတရားရယူမှုတရားဖြစ်နေတဲ့အတွက်ဒီအခြေအနေကို yes ကမှအမှုဖွင့်တိုင်ကြားတာဖြစ်ပါတယ်လွတ်တော်ကိုယ်စားလှယ်လောင်းက၃ဦးပါပြည်သူလွတ်တော်ကိုယ်စားလှယ်ပေါ့နော်ဥက္ကမောင်ရှိုးပေါ့ဒါကကျွန်တော်တို့အခုဖြစ်တယ်ဘာလာကြည့်ရွာကကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးလက်ကူမဲဆန္ဒနယ်ရဲ့အမှတ်နဲ့အပိုင်းမှာရှိပါတယ်။အမှတ်နဲ့ရဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးအောင်မြတ်သူအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဆွေအောင်နောက်ပြီးတော့ပြည်သူလွတ်တော်ကိုယ်စားလှယ်ဖြစ်ဦးခင်မောင်စိုးပေါ့ဗျာပြည်တော်စုဝင်ကြီးပေါ့လျှက်စစ်ဝင်ကြီးနဲ့ဦးခင်မောင်စိုးဤတငယ်ချင်းများအဖွဲ့ဆိုပြီးတော့ဦးအောင်ကိုတို့ဦးမျိုးကြီးတို့ဦးကျော်မြင့်စွေတို့ဦးပရင်းထွန်းတို့ကိုကျွန်တော်တို့ကဆောင်ရွက်မှုမှာအားပေးကူညီဝိုင်းဝန်းကူညီဆောင်ရွက်နေကြတဲ့သူတွေနဲ့ကိုယ်စားလှယ်လောင်း၃ဦးကို yes ကမှအမှုခွင့်တိုင်ကြားထားတာဖြစ်ပါတယ
်ဒီရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အကြောင်းအရာဆိုလို့ရှိရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအဓိကထားပြီးတိုင်ကြားမှာမို့လားရှင်အဲ့ဒါဘာကြောင့်မို့လို့ဒီ yes ကံကိုပဲအကိုတို့ကတိုင်ကြားလိုက်ရတာလဲရှင
်ဟုတ်ကဲ့လက်ကူမျိုးမှ yes ကံမှာတိုင်ကြားတာပါပုံမှန်58ပေါ့နော်ဒီအခန်း73ပြည်မှုတိတ္တအခန်းကဏ္ဍဟာရဲအရေးပိုင်မှုဖြစ်ပါတယ်ရဲအရေးပိုင်မှုတို့ဘာကြောင့်ဆိုတယ်လဲဆိုရင်ဒီအခြေအနေကအမြန်ဆုံးခင်းရမယ်အခြေအနေဖြစ်တဲ့အတွက်ရဲရေးပိုင်မှုသတ်မှတ်ထားတာဖြစ်ပါတယ်အကြောင်းမို့မျိုးမှရဲစခန်းကနေဒီအခြေအနေကိုအမြန်ဆုံးဆောင်ရွက်ပေးဖို့အတွက်ကျွန်တော်တို့စိုက်တွန်းထားပါတယ်ဒါပေမဲ့ရဲစခန်းကနေကျွန်တော်တို့အမှုနံပါတ်တော့အခုထိကျွန်တော်တို့မရသေးဘူးကျွန်တော်တို့ရဲ့တိုင်ကြားစာအုပ်ကိုရဲစခန်းကလက်ခံထားပါတယ်ကျွန်တော်တို့ဒီရဲစခန်းမှာအမှုဖွင့်တာနဲ့ကိစ္စနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမြို့နယ်ရွေးကောက်ပွဲကော်မရှင်ကြီးကိုကျွန်တော်တို့ပြေပို့ထားပါတယ်ဒီလက်ရှိပြည်သူ့လွတ်တော်ကိုယ်စားလှယ်ကနေအရွေးခံမယ်ရဲစစ်ဝင်ကြီးကပြည်ထောင်စုဝင်ကြီးဖြစ်တဲ့အတွက်အစိုးရကိုလည်းကျွန်တော်တို့ဒီဥပဒေတွေကိုလိုက်နာဖို့အတွက်ကျွန်တော်တို့စိုက်တွန်းတဲ့စာပေါင်းပို့ထားပါတယ်ဒါကြောင့်မို့ဒီပုံမှန်တွေကိုအရေးယူဆောင်ရွက်ပေးဖို့အတွက်ရွေးကောက်ပွဲကော်မရှင်နဲ့ညှိနှိုင်းဆောင်ရွက်မှုတစ်ခုရှိတယ်ဆိုပြီးတော့ရဲစခန်းကနေရွေးကောက်ပွဲကော်မရှင်အစီအစဉ်ကိုသူတို့တင်ပြပြီးတော့တောင်းခံနေပါတယ်ဒီဟာနဲ့ပတ်သက်ပြီးသူတို့ဆက်လက်ဆောင်ရွက်ဖို့အတွက်တောင်းခံနေပါတယ်ဒီချိန်နေဟာကျွန်တော်တို့မြို့နယ်အတွင်းမှာဒီရွာတရွာလေးပဲလားတော့မဟုတ်ပါဘူးဒီကျွန်တော်တို့ရှိမှာတခုပင်မှာတော့၎င်းစစ်ပင်မြောင်အောက်ရွာမှာတော့၎င်းကျွန်တော်တို့ဒီလူမျိုးပေါ့နော်လက်ကိုယူမယ်ဆိုတဲ့သူနဲ့မယူမယ်ဆိုတဲ့သူကြာပရိပခယူမယ်ဆိုတဲ့သူတွေကြာမှာရွေးကောက်ပွဲမတိုင်ခင်လှုပ်ပေးမှလားရွေးကောက်ပွဲပြီးမှလှုပ်ပေးမှလားဆိုတဲ့အပေါ်မှာအငင်းပွားမှုဒီလိုအခြေအနေတွေကကျွန်တော်တို့မြို့နယ်အတွင်းမှာရှိတဲ့ရွာသူရွာသားတွေကြာမှာပရိပခတွေဖြစ်လာအောင်ဖန်တီးတယ်လို့ဖြစ်နေပါတယ်ဒီအခြေအနေကအကြောင်းမို့ကျွန်တော်တို့ကရွေးကောက်ပွဲအကျိုးတည်ငြိမ်အေးချမ်းရေးအတွက်ဒီကိစ္စကိုကြိုးပမ်းဆောင်ရွက်နေခြင်းဖြစ်ပါတယ်ရွေးကောက်ပွဲဆိုင်ရာဒီဥပဒေတွေရှိပါတယ်ဒီဥပဒေတွေကပြည်ထောင်စုလွတ်တော်ကနေအတူတူပြဋ္ဌာန်းပြီးသမရကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့ဥပဒေတွေဖြစ်ပါတယ်အကြောင်းမို့ဒီဥပဒေတွေကိုဝင်ကြီးအနေနဲ့ပို့ပြီးလိုက်နာဖို့လိုအပ်တယ်လို့ထင်ပါတယ်အကြောင်းလဲဆိုအုပ်ချုပ်ရေးအာဏာမှာအစိုးရအဖွဲ့ဝင်ပြည်လုပ်နေတဲ့သူကိုယ်တိုင်ကဒီစဲဥပဒေတွေကိုမလိုက်နာပဲချိုးဖောက်နေတယ်ဆိုတာဒါအတော်ဆိုးတဲ့ကိစ္စတရားဖြစ်ပါတယ်။နောက်တစ်ချက်ကနိုင်ငံရေးပါတီများနဲ့တော့ကိုယ်စားလှယ်လောင်းများအတွေ့တင့်ဝေးလို့ဆိုတဲ့အခန်းကဏ္ဍတစ်ခုရှိပါတယ်။ဂုံတိတ်သာရှိနေပေါ့နော်။ဟိုပြည်ထောင်စုဝင်ကြီးတရားဝင်နဲ့လိုက်နာဖို့အတွက်ရဲစခန်းမှာအမှုဖွင့်ပြီးတိုင်ကြားထားတာဖြစ်ပါတယ်
။ဦးဖြိုမင်းသိန်းအခုလိုဖြေပေးတာကျေးဇူးတင်ပါတယ်ရှင်။